Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American tan ye 2019 khu ne January la 16 ye Boruhu ni nya bai si sin rue ko American pi taung su myo lo Washington DC ka ni dai yai thauk lwin pi ni ba bi shin. Chama mya ta sin aw ma akhu Boruhu ni nya bai si sin rue ko ta win tin set pi ba me.
Chuno aw lin hu ba.ဒီညနားဆင်မဲ့တဲ့နေမှာတော့ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံလွတ်ထွက်မဲ့အစီအစဉ်ကိုလွတ်တော်ကပယ်ချပြီးဝန်ကြီးချုပ်ထရီဇာမေဟာအယုံကြည်မရှိဆိုထွက်မဲ့ခွင့်ဆုံးဖြတ်ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကင်ညာနိုင်ငံနိုင်ရူမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိရာနေရာကိုစီးနှင်းတက်ခဲမှုတွေအဆုံးသတ်ပြီးဖြစ်တဲ့ကြောင်းသမဂ္ဂကကြေညာလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့တက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်ထပ်ပြီးတိမ်းရှောင်နေရတဲ့ဒုက္ခတွေအရေအတွက်ဟာ6,000လောက်ထိရှိလာပြီဖြစ်တဲ့အကြောင်းကို
ဒီနေ့လုံးမှာအခုလက်ရှိပေါ်တော့ဒီ6,000နီးပါးလောက်ပြောလို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ5,000လောက်ကိုကန့်နေပြီ
စစ်တွေခြေဆိုင် RCR ICRC ရဲ့ဆက်ဆံရေးအရာရှိဒေါခင်ထီဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်စီးရေးအခြေအနေနဲ့ပတ်သက်ပြီးတမရော်နဲ့ AA ပြောဆိုချက်တွေကွဲလဲနေတဲ့အကြောင်းမြောက်အတ္တန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ကြီးကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်ခြင်းနဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေပြည်ထောင်ငယ်နှုတ်ထွက်မဲ့အစီအစဉ်ကိုလွတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ထရီဇာမေဟာအယုံကြည်မရှိဆိုတဲ့မဲခွဲဆုံးဖြတ်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မနေ့တုန်းကမဲခွဲဆုံးဖြတ်ခဲ့ပြီးချင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခိုက်လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဘင်ကပြောဆိုခဲ့တာပါ။အဆိုကမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ရှုံးနေခဲ့မယ်ဆိုရင်တော့ထူထူရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ဒါပေမဲ့လည်းအယုံကြည်မရှိဆိုကိုဝန်ကြီးချုပ်ကြော်လွန်နိုင်မယ်လို့အကဲကတ်တွေခံမှန်းထားကြတယ်လို့လွတ်တော်ထဲမှာလူနည်းစုဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်ပါတီကလည်းဝန်ကြီးချုပ်ကိုထောက်ခံမှုပေးမယ်အကြောင်းပြောဆိုထားတာပါ။အကြီးအကျယ်အငင်းပွားစရာတွေကြုံနေရတဲ့EU နဲ့ဗြိတိန်နိုင်ငံခွဲထွက်ရေးအစီအစဉ်ကိုအတည်ပြုရေးမဲခွဲရမှာဝန်ကြီးချုပ်ရဲ့ Conservative Party ကကိုယ်စားလှယ်တရားကြောပါဝင်လွတ်တော်အများစုကပယ်ချခဲ့တဲ့အတွက်ဗြိတိန်နိုင်ငံမှာလက်ရှိအစိုးရတရားပေါ်လွတ်တော်ကဆန့်ကျင်ခဲ့တဲ့အကြီးအမားဆုံးလှုပ်ရက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အစိုးရရဲ့အစီအစဉ်အရင်းနှီးခဲ့တဲ့အတွက်မလ29ရက်နေ့မှာ EU ကနှုတ်ထွက်ဖို့စီစဉ်ထားတယ်လေဖျို့ပြဲချင်နေနဲ့ကြုံနေရတာပါ။ဗြိတိန်လွတ်တော်ကပယ်ချလိုက်တဲ့အတွက်တတ်မှတ်ရတဲ့အတိုင်းမဖြစ်တော့မဲ့လလတွေပုံများလာနေတဲ့အကြောင်းလဲဗြိတိန်နိုင်ငံကခွတ်ထွက်ရေးအတွက်စစ်ဆန်ညှိနှိုင်းသူတူဖြစ်တဲ့မက်ကယ်ပန်နီယာကဒီနေ့ပဲသတိပေးပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတအဆိုပြုထားသူဝီလျံဘားကိုအတည်ပြုတဲ့မတဲ့အထက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ဒုတိယနေ့အဖြစ်ဆက်လက်ကြားနာစစ်ဆေးမှဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာအထူးစုံစမ်းရေးမှူးရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုတွေကိုလွတ်လွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုအင်္ဂါနေ့တုန်းကပထမနေ့အဖြစ်ပဋိဌာနာစစ်ဆေးမှုတွင်လွှတ်တော်မတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်။မစ္စတာဘားကတော့နိုင်ငံရေးအရာဖိအားပေးလာရင်တော့စုံစမ်းမှုတွေကိုဗက်လိုက်မှုကင်းကင်းလုပ်နိုင်အောင်အကာအကွယ်ပေးသွားမယ်လို့ဖြေကြားခဲ့ပါတယ်။ဒီစုံစမ်းမှုကမရမကအပြစ်ရှာနိုင်အောင်လုပ်နေတာလို့သမ္မတဒေါ်နယ်ထရမ့်ကအမြဲပြောနေတာပါအထူးစုံစမ်းရေးမှူးမစ္စတာမော်လာအနေနဲ့အဲ့ဒီလိုလုပ်နေတယ်လို့သူမယုံကြည်ကြောင်းနဲ့စုံစမ်းတွေးရှိချက်တွေကိုလွှတ်တော်နဲ့အများပြည်သူသိရှိအောင်လို့သူအစီရင်ခံစာထုတ်ပြန်မယ်လို့ကြားနာပွဲမှာဝီလျံဘားကပြောကြားသွားပါတယ်နိုင်ငံတော်ရှေ့နေချုပ်အနေနဲ့တီးခြားလွတ်လပ်မှုရှိဖို့အရေးကြီးတယ်ဆိုတာနဲ့တရားရေးစနစ်အပေါ်သမ္မတထရမ့်တိုက်ခိုက်ဝေဖန်နေတဲ့ကိစ္စတွေကိုဒီမိုကရက်အမတ်တွေကအလေးပေးမေးခွန်းတွေမေးကြပါတယ်တကယ်လို့သမရကနိုင်ထက်စီးနင်းခိုင်းလိုက်ရင်တော့မှမမှန်ကန်တဲ့လုပ်ရဆိုရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့မစ္စတာဘားကပြန်လည်ဖြေကြားခဲ့ပါတယ်။ဝီလျံဘားဟာသမရဟောင်းဂျော့ချ် HW Bush လက်ထက်တုန်းကနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုယူခဲ့ဘူးပါတယ်
။အမေရိကန်ဆွေးရလုပ်ငန်းတချို့ရပ်ဆိုင်ထားခြင်းမှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ့်ဥပဒေမူကြမ်းတစ်ရပ်ကိုဒီနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးတည်ပြဖို့ရှိပါတယ်။ဒါပေမဲ့လည်းသမ္မတနဲ့တိုက်ခိုက်ဒီမိုကရက်တစ်ဘဏ္ဍာရေးသုံးစရိတ်အတွက်ဆက်ဆံညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်ချိန်မှလစာရမလဲဆိုတာကတော့မရင်မရဖြစ်နေစေပါ။အစိုးရလုပ်ငန်းတွေဒီစိတ်ပိုင်းရပ်ဆိုင်ထားတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရဝန်ထမ်း8000လောက်ဟာလက်ကမရပဲအလုပ်လုပ်ကြရတာဒါမှမဟုတ်လည်းအလုပ်မစင်းမဲ့နေနေကြရပါတယ်။ စုဝလုပ်ငန်းတွေနောက်ထပ်သတင်းတစ်ပတ်ဆက်ရထားမယ်ဆိုရင်တော့ဒီနေ့ထဲမှာပဲဝန်ထမ်းတွေနောက်တစ်ချိန်လစာရကြမှာမဟုတ်ပါဘူးဒီချိန်ထဲမှာပဲအစုဝလုပ်ငန်းတွေဒီစီတစ်ပတ်ရက်ဆိုင်ထားရတာကြောင့်ရက်ခက်လာမဲ့အကျိုးဆက်တွေရောပါလာရောပါစေဖို့နှစ်စဉ်ဝင်ငွေခွန်ဆောင်သူတွေအတွက်ဝန်ဆောင်မှုပေးဖို့လေကြောင်းလုံခြုံရေးအစားအသောက်နဲ့စေဝါဘေးအန္တရာယ်ကင်းရှင်းရေးစစ်ဆေးဖို့တွေလိုအရေးကြီးတဲ့ဝန်ဆောင်မှုတွေအတွက်ထောင်နဲ့တောင်းနဲ့ချီတဲ့အစုဝဝန်ထမ်းတွေကိုလစာမဲ့ပေးပေးအလုပ်ပြင်ဆင်ဖို့လည်းအစိုးရကပြန်ခေါ်ထားပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတတိုင်းကာဗိုကုန်ကျစရိတ်ဒေါ်လာ 5.8 ဘီလီယံကိုလွှတ်တော်ကအတည်ပြုရေးကိုသမ္မတ Trump ကတောင်းခံထားတဲ့အတွက်အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းထားတာပါဒီမိုကရက်ပါတီလွှတ်တော်ခေါင်းဆောင်တွေကတော့နယ်စပ်လုံခြုံရေးဝန်ထမ်းတွေတွင်းမြင့်မှုနည်းပညာအစင်းမြင့်မှုတွေအပါအဝင်ထိရောက်တဲ့နည်းလမ်းတွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆဖို့ကမ်းလှမ်းထားတာဖြစ်ပါတယ်
ကင်ယာနိုင်ငံနိုင်ရိုဘီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးတွေရှိရာနေရာကိုစီးနင်းတိုက်ခိုက်မှုအဆုံးသတ်သွားပြီလို့တမရအူဟူရူကင်ညာတာကကြေညာခဲ့ပါတယ်ဒူးဆက်ဒီဒူဟိုတယ်ဝင်းထဲကတိုက်ခိုက်မှုမှာအရသာ14ယောက်သေဆုံးပြီးတော့900လောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့တယ်လို့ဒီကနေ့အစောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကွန်းထဲမှာသမရကပြောခဲ့ပါတယ်တိုက်ခိုက်မှုမှာပါဝင်သူတွေကိုအချမ်းဖက်သမားတွေအဖြစ်သမရကရည်ညွှန်းတုံ့နှုံပြီးတော့အားလုံးကိုတုတ်တင်ရှင်းလင်းလိုက်နိုင်ကြောင်းပြောကြားခဲ့ပါတယ်သေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကအင်ကာနေနောက်ပိုင်းတော့အတည်ပြုခဲ့ပေမဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်မပြောပါဘူးတိုက်ခိုက်မှုအတွင်ဗြိတိန်နိုင်ငံသားတဦးသေဆုံးခဲ့ကြောင်းလည်းသတင်းတွေထွက်နေပါတယ်အင်ကာနေမွန်လွယ်ပိုင်းတော့ဗန်တစ်ခုရှိပောက်ကွဲမှုနဲ့ဟိုတယ်ဧကမ်းမာတွေကအသေးကံဘုံးဖောက်ခွဲမှုတွေနဲ့စတင်ခဲ့တဲ့တိုက်ခိုက်မှုကိုတော့အယ်ရှာဘပ်စစ်သွေးကြွအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်လုံခြုံရေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေထဲမှာတနက်သမား၄ယောက်ဟာကားရနားရနေရာကနေဖြတ်လျှောက်လာပြီးတော့သူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ပြစ်ခတ်တာကိုလည်းတွေ့ရပါတယ်။အဲဒီနောက်မှာတော့ရုံးတဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေဟာထိတ်လန့်တကြားအဆောက်အဦတွေကနေထွက်ပြေးခဲ့ကြ၊ဗရင်းပောက်တွေကနေတွေ့ဆင်းခဲ့ကြသလိုပြစ်ခတ်မှုတွေကြားမှာရဲကားတွေနဲ့ရနိုင်သမျှအကာအကွယ်တွေနောက်မှာပုံအောင်နေသူတွေကိုလည်းတွေ့ရှိခဲ့ပါတယ်။စားတောက်ဆိုင်တစ်ခုထဲမှာဆိုရင်လေစပွဲတွေမှာစားလက်စတန်းလန့်တဲ့တေဆုံးဒဏ်ရာရသူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေကတွေးခဲ့ကြပါတယ်။မျက်မြင်တွေ့သူတချို့ကလည်းခန္ဓာကိုယ်အစိတ်အပိုင်းတွေစမ်းမြင်ပေါ်မှာမြင်တွေ့ရတယ်လို့ပြောကြပါတယ်ရှင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံကာဘူးမြို့နယ်မှာဒီသတင်းပတ်တဲ့ထရက်ကာစင်းနဲ့အသေးခံဘုံးခွက်တက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာအမေရိကန်နဲ့အိန္ဒိယနိုင်ငံသားနိုင်ငံသား2ဦးပါဝင်တဲ့ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။နိုင်ငံခြားကုမ္ပဏီနဲ့ပရိုက်တာဖွဲ့စည်းရေးရုံးတွေအင်ကန်းတွေရှိရာ Green Village ဝင်းထဲမှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားတွေကတင်းလာနေတုန်းကအသေးခံဘုံးပေါက်ခွဲမှုတွေနဲ့ပစ်ခတ်တက်ခတ်မှုတွေဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲတာလီဘန်ဘုံတွေကကြေညာထားပါတယ်။သေဆုံးသူတူဖြစ်တဲ့အသက်55နှစ်အရွယ်အမေရိကန်နိုင်ငံသားမနုပေါ်ကမဆန်ဟာတက်ခတ်မှုဖြစ်ခြင်းကကာဘူးပြည်တော်မြို့တော်မှာရှိတဲ့ First Micro Finance Bank မှာလုံးလုံးနေတာပါအိန္ဒိယနိုင်ငံကလည်းတည်ဆုံသူတွေထဲမှာသူ့နိုင်ငံသားတူပါဝင်တဲ့ကြောင့်အတည်ပြုထားပါတယ်တက်ခိုက်မှုဟာအကြီးတန်ပြီးတရေဖို့ကြောင့်လည်းလုံးရဖြစ်တဲ့အကြောင်းလဲမနေ့တုန်းကအိန္ဒိယတန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာအပြင်းထန်ရှုတ်ချထားတာပါအိန္ဒိယပြည်ထောင်တဲ့ပောက်ကွဲမှုကြောင့်အမျိုးသမီးတွေနဲ့ကလေးတွေပါဝင်အာဖဂန်နိုင်ငံသားအများစုဖြစ်တဲ့လူတရာရောက်တန်ရတဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကကြေညာထားပါတယ်
ဆင်မပွေနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေတတိယနေ့နဲ့နောက်ဆုံးနေ့ရောက်လာချိန်မှာပဲခရီးရန်တင်ယုံစရာလည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ Evan Mawari Ray ကိုလုံခြုံရေးတပ်ဖွဲ့တွေကနေအိမ်မှာဖမ်းဆီးလိုက်ပါတယ်။စူပူမှုဖြစ်အောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးသွားတာဖြစ်ကြောင်းသူ့ရဲ့ရှေ့နေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြောကြားပါတယ်။ဖမ်းဆီးခံလိုက်ရတဲ့တင်ယုံစရာ Mawari Ray ဟာဇင်ဘာဘွေနိုင်ငံကိုသမ္မတအဖြစ်နှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူ Robert Mugabe ကိုဆန့်ကျင်တဲ့ဗီဒီယိုတွေကို2016ခုနှစ်တုန်းကလူမှုကွန်ရက်တွေမှာဇက်တိုက်ဆိုသလိုဖျက်ခဲ့ရာကနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်ခဲ့မှုပါတယ်။လောင်စာဆီဆေးအကြီးအကျယ်မြင့်တက်ခဲ့တဲ့အပေါ်ဆန့်ကျင်ဆန္ဒပြပွဲတွေနှစ်ရက်ကြာပေါ်ပေါက်ရာကနေပြီးတော့ထိခိုက်သေးဆုံးမှုတွေလည်းကြုံတွေ့ရပြီးမြို့တော် Harare မှာအခြေအနေတွေဟာတင်းမာနေပါတယ်။ဇင်ဘာဘွေလူ့သမားသမဂ္ဂအဖွဲ့ချုပ်က ၃ရက်ကြာဆန္ဒပြဖို့တိုက်တွန်းထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊ကျောင်းတွေလည်းတနင်္လာနေ့တုန်းကပိတ်ထားရပါတယ်။အင်တာနက်လူမှုကွန်ရက်ကိုလည်းမြို့ကန်တွေမနေ့ကတည်းကတုံးလို့မရပဲဖြစ်နေကြပါတယ်။ဇင်ဘာဝေနိုင်ငံကအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Econet ကတော့သူတို့ရဲ့အင်တာနက်ဝန်ဆောင်မှုတွေကိုအစိုးရကဖိအားပေးပိတ်ခဲ့တဲ့အကြောင်းသုံးစွဲသူတွေစီကိုဒီကနေ့ပဲ text message စာသားတွေနဲ့ပေးဖို့အကြောင်းကြားခဲ့ပါတယ်။
မလေးရှားနိုင်ငံကအာဂဇာပေါ်တော်တွေမှာရှင်ပြန်ရမယ်။အစ္စရေးနိုင်ငံကအာဂဇာသမားတွေကိုဝင်ဝင်မပေးဘဲဆက်လက်တားမြစ်သွားမယ်ကြောင့်မလေးရှားနိုင်ငံကပြောလိုက်ပါတယ်။မွတ်စလင်အများစုရှိရာမလေးရှားနိုင်ငံဟာအစ္စရေးနဲ့တရားဝင်တန်တမာအဆက်ဆံမရှိသလိုအစ္စရေးနိုင်ငံကလည်းမှကိုင်ဆောင်သူတွေကိုလည်းဝင်ဝင်ပေးလို့မရှိပါဘူး။မလေးရှားနိုင်ငံကပါလက်စတိုင်းတွေကိုခိုင်မာအားပေးထောက်ခံထားပြီးအစ္စရေးပါလက်စတိုင်းနှစ်နိုင်ငံညီညွတ်စွာရှင်တွဲနေထိုင်ရေးအတွက်တိုက်တွန်းနေတဲ့နိုင်ငံလည်းဖြစ်ပါတယ်။2020တိုကျိုမတန်ဆွမ်းသူများအိုလံပစ်အားကစားပွဲတော်အတွက်အရေးချစ်စစ်မဲ့မလေးရှားနိုင်ငံရှိပိုင်းဆာရာဝတ်ပြည်နယ်မှာဇူလိုင်လနောက်ပိုင်းကျင်းပမယ့်ကမ္ဘာမတန်ဆွမ်းသူများရေကူးပြိုင်ပွဲမှာရှင်ပြိုင်မဲ့အစ္စရေးအားကစားသမားတွေကိုဝင်ဝင်မပေးဖို့အစိုးရဘက်ကပြီးခဲ့တဲ့လတဲ့ဆုံးဖြတ်ထားတဲ့အတိုင်းအတည်ဖြစ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဆက်ဖိုဒင်အဗ္ဒူလာကဒီနေ့ပဲပြောဆိုလိုက်တာပါ။ပြည်ပဆိုင်ရာမတန်ဆွမ်းသူများအိုလံပစ်ကော်မတီကတော့မလေးရှားအစိုးရရဲ့ဆုံးဖြတ်ချက်ပေါ်စစ်ပြက်မိကြောင်းပြောရင်ပဲအဖြစ်တစ်ခုခုရှာနိုင်မှုမျှော်လင့်နေကြောင်းလဲပြောဆိုထားပါတယ်။
လူမှုကွန်ရက်သုံးဆွဲနေသူတွေရဲ့မူရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်မတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေးရှိခဲ့ပါတယ်။လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမူရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာကိုတွေးရတယ်လို့အမေရိကန်ကမီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမွန်နက်စ်တက္ကသိုလ်ကလေ့လာသူတွေတွေးရှိခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုသုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုသုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလက်ရောညှိထွေဖြစ်အောင်လို့မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မီရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမီရှိကပြောပါတယ်လေးလာမှုအစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ပါမောက်ခမက်ရှိကသူတို့ရဲ့လေးလာချက်ကနေပြီးတော့လူမှုကွန်ရက်တွေလိုရာထက်သုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြမယ်လို့မျှော်လင့်တယ်လို့လည်းပြောပါရယ်လေးလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိသလဲလို့တိုင်းတာလေးလာခဲ့တာဖြစ်ပါရယ်မွေးရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်သလဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာစမ်းသပ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုပ်ခဲ့တာပါသူတို့ရဲ့ဆုံးဖြတ်ချက်ကဆိုးကျိုးတက်ရောက်မှုတွေရှိလာမယ်ဆိုတာသိရတဲ့လူမှုကွန်ရက်အလွန်အမင်းသုံးနေသူတွေဟာအန္တရာယ်များတဲ့ဆုံးဖြတ်ချက်ကိုချလိမ့်ရှိတာတွေ့ရှိခဲ့ကြပါတယ်ဒါတွေမကအဲ့ဒီသူတွေဟာဒီလူမှုကွန်ရက်မသုံးရတဲ့အချိန်မှာလဲသုံးဖို့စိတ်ရောက်နေကြတယ်လို့အရေးလဲအပြတ်ခံကြတယ်လို့လေ့လာမှုမှာပါဝင်သူတွေကပြောပါတယ်ရှင
်ပုတ်ထူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်တမရော်နဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်ထွက်ပြေးတင်းချောင်းနေရတဲ့ဒုက္ခသည်အရေးအတွက်ဟာ6000နီးပါးရှိလာနေပြီလို့နိုင်ငံတကာကြက်ချီနေအဖွဲ့ ICRC နဲ့ရခိုင်အနှံ့မှာကုညီကယ်ဆယ်ရေးတွေလုပ်နေတဲ့ဝန်လက်ဖောင်ဒေးရှင်းတို့ကအတည်ပြုပြောဆိုပါတယ်အခုလိုတိုးလာတဲ့အရေးအတွက်ကြောင့်စားဝတ်နေရည်လိုအပ်ချက်တွေပုံများလာတဲ့အတွက်တိုက်ပွဲကာလကြာရှည်မယ်ဆိုရင်အခြေအနေဟာဒီထက်ပိုပြီးဆိုးလာနိုင်လို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူသင့်ကြောင်းဝမ်လက်ဖောင်ဒေးရှင်းဒါရိုက်တာကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
စပွဲပရိပခရရှိနေတဲ့ရခိုင်ဒေသမှာစစ်ရှောင်ဥယျာဉ်ဟာတဖြည်းဖြည်းတိုးနေပြီးဒီရပိုင်းအတွင်းမှာ6000နီးပါးရှိနေပြီလို့နိုင်ငံတကာကြက်ချိန်နေအဖွဲ့ ICRC ကပြောပါရယ် ICRC အနေနဲ့စစ်ရှောင်စကန်းနေရှိရဲ့ပုံသားကျောင်းကြောက်တော်ဘူးတီတောင်ရသေးတောင်စားရမျိုးနယ်လေးခုမှာကုညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံခြုံရေးတင်းကြပ်ထားတဲ့နေရာကလွဲလို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေခြေဆိုင် ICRC ရဲ့ဆက်ဆံရေးအရာရှိဒေါခင်ထေးဦးကပြောပါရယ်
ဒီနေ့လုံးမှာအခုလက်ရှိတော့ဒီ6000နီးပါးတော့ပြောလို့ရတယ်ကိုဒီကျမတို့ပေးထားတာကတော့အခုဒီ5000နားကိုကန့်နေပြီကျမတို့ကတော့ဒီလလန့်မှုတလောက်ပေါ့နော်ကိုတော့လို့ရတဲ့ ITP စက်ဆန်းတွေကိုကျမတို့ကတစ်ခါပွားပြီးဆိုရင်ရိတ်ခါနှစ်ပတ်ဆောက်လောက်ယူတော့တယ်ကိုဒီရှိတဲ့နေရာဆိုရင်ကျမတို့ငွေသားထောက်ပံ့တယ်ကျမတို့တွေ့တဲ့လောက်ကတော့အခုလက်ရှိအချိန်အထိတို့ဖုံးလုံးနေတယ်ဒါနဲ့ရိတ်ခါတွေလေအခုကျမတို့ကဒီ ICRC တစ်ခွဲသေးရပေးနေတာမဟုတ်ဘူးသူတို့မှတခြားထောက်ပံ့နေရတာလည်းရှိတယ်ကျမတို့တော့လာလို့အဲ့လုံချုံမှုမရှိနိုင်ဘူးလို့ထင်နေနေရလို့ဆိုရင်ကျမတို့ကဒီအစိုးရကိုခေတ္တရှောက်ကိုတောင်းတာပေါ့နော်။အောင်တဲ့ချိန်မှာဆိုသူတို့ကလည်းဒီနေရာမှာတော့တော်တော်လုံချုံရဲ့အခြေအနေရှိနေသေးတယ်။ဒါလေးတော့ခဏဆောင်ပါအောင်ပေါ့နော်။အဲ့လိုမျိုးဆိုရင်ကျမတို့ခဏဆောင်နေရတယ်ဒီလောက်အတိုင်းသာလို့ရှိပါတယ်။ကျန်တာတော့ကျမတို့လမ်းလမ်းမီတလောက်ပေါ်လို့ရတယ်ကိုခုချိန်ကြီးကတော့
ဒုက္ခတွေဥယျာဉ်ကကြောက်တော်မြို့နယ်ဘက်မှာအများဆုံးဖြစ်ပြီးလူဦးရေ2000ကျော်ရှိပါတယ်။ICRC အနေနဲ့စစ်ဆောင်တယောက်ကိုနှစ်ပတ်စာအသုံးစေကျပ်2000ထောက်ပံ့ပြီး song aya siga ne taw taw yi twat le thaw pat niya yi shi ye lo pyo ba de yakhan bi ne so ya ga le 3900 jaw lu ti yak ko 9000 jat nong ne hlu kae be me de ga dan ja lo wet da yi ga mya ni lo nang gan da ga aku ni ko so ya a nei ne yu tin chang sit twi chi sai won lat foundation director khain kaung san ga pyo ba de
le shi ya 6000 law chi ma de khana o pei mi ne de pyo twi yo bo no lo a che de ga a mya ji ba a ti ga ro sa na yik kha tin ko ချုံရတယ်မှာဆိုတော့ပေါ့ဥမာဘီကေဒီပြေကထွက်ပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့ပေါ့အလီချောက်ဆိုတဲ့ကျော်ကအဲ့ဒီကကြရင်သူတို့မှာစာအုပ်တို့အဝဲခြေတို့အဲ့ဒီအရာကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဦးသူအေးတယ်မြေကြီးမှာပဲနေရတဲ့အခါကျတော့အဲသူတို့ရဲ့ရေခြေပေါ့ဘယ်လောက်ထိကြာမလဲဆိုတဲ့ဟာတော်လို့မရဘူးဒီလာမင်းလာဆိုရင်သမဝေစတော့မယ်အဲ့ဒီမှာကလေးတွေဆိုအလေတန်းနဲ့မူလာတဲ့တွေတော်တော်များတယ်အဲ့ဒီကလေးတွေတောက်ဆက်နေဖို့ဟိုဟာလေးလိုအပ်ချက်ရှိတယ်နောက်တစ်ခုကကျမ်းမာရေးပေါ့ကျမ်းမာရေးဆိုရင်အဲတချို့နေရာတွေမှာတော့အင်တာဗျူးလုပ်ထားပြီမေးလို့ဟိုအင်တာနဲ့လူနေတဲ့တေးနဲ့ယာယီတေးနဲ့ဟာဝေါ်ဒီကန်လောက်ပဲဝေးနေခါကြတော့လေအဆင်မပြေဘူးပေါ့နော်အဲ့ဒါမျိုးတွေလည်းရှိတယ်နောက်ရေခက်ခဲမှုတွေရှိတယ်နိုင်ငံတကာရဲ့အကူအညီပံ့ပိုးမှုကိုအစိုးရအနေနဲ့အော်ယူကိုယူရမယ့်အချိန်မျိုးပါဒါကဒီစစ်ကဘေတော့ပြီးမှလဲဆိုတဲ့အားကလည်းမရရဘူးအခုမှပွင့်လင်းရသည်ဖြစ်တဲ့စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညှိချင်လမ်းစဉ်ပေါ်မှာပဲဆွေးနွေးဖြေရှားကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ရှောင်ရေအတွက်ကတနည်းတခြားတိုးလာနေသလိုလက်ရှိစည်ရေးပဋိပက္ခကလည်းအခုချိန်ထိရောရောပါမသွားသေးပါဘူးဗုဒ္ဓဦးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်သားမှာအပြန်အလှန်ပြစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်
ကိုယ်စော်ထဲသတင်းပေးပို့ထားတာပါတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါဦးမယ်ရခိုင်ပြည်နယ်ကစီပဋိပက္ခတွေနဲ့ပတ်သက်ပြီးမြမတက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလွဲတာတွေအတော်များများရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတက်မတော်နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA Time ခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာနှစ်ဖက်ကြားမှာကွဲလွဲချက်တွေရှိနေတာပါ။အင်ကာနိကမြန်မာဘင်္ဂလားဒေ့နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကန် AA တို့ကြားတိုက်ပွဲထိတွေ့မှုဖြစ်ပွားခဲ့ကြောင်းပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှူးဘူမှုချုပ်စုံမင်းထွန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။
ဒီတော့ကလေးလာတော့လေတောင်းလာခဲ့တဲ့ဖြစ်သွားတဲ့ဘောကဖြစ်သွားပြီးတော့ကြာဒီကနေ့ဗင်္ဂလားနိုင်ငံတက်တဲ့ပြန်ထုတ်သွားတဲ့အခြေအနေရှိပါတယ်ကြာလေတော့ချန်ပီယံဘက်မှာကျွန်တော်တို့ဟိုတင်းပေါ်နေရာလေးတွေတော့ရှိတယ်ပုံတော့ဟိုတိုက်ပွဲဖြစ်သွားတာတော့ဆက်ပြေကြတဲ့ဖြစ်ပြီးမှဖြစ်သွားတော့မရှိသေးဘူးကြာ
နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေ जा ဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယူတချို့လုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တို့အရောက်မှာ AA ဖွဲ့ထောင်ထားတဲ့မိုင်းဒလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေ जा ဆောက်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400กว่าမှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသင်းဆောက်ကြိုဖျက်တောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုဖြစ်ပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့နိုင်ငံတွင်းကိုစုခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဒီတစ်ပိုင်းမှာ AA ဘက်ကအသင်းဆောက်ကြိုနေရာယူထားတဲ့ပြစ်ချင်းတွေနဲ့နိုင်ငံငယ်ဆက်ချန်စီယိုမှာအကျယ်၄ဘီအမြင့်၅ဘီခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိဖြစ်စဉ်ကြောင့်နေချဆောက်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကအင်ကန်နေတိုက်ပွဲဖြစ်ပွားပြီး AA ဘက်ကနေဘင်္ဂလားနေမီတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်။
တဲ့ဝချင်းတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကပ်ပြေးသွားတဲ့ဘာညာဆိုတဲ့ဥဒါတော့အဲ့လိုမျိုးစစ်ဆင်တော့မရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နေနေခင်းမှာပဲကျွန်တော်တို့တပ်ဖွဲ့တွေကိုတန်းပြနေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာဘာနေရပါအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုစစ်ဆင်နေနေပြောနေတာပေါ့ဒီဘက်ကထုံးတာအတိုင်းပေါ့ကြာနော်ကျွန်တော်တို့ကအဲ့ဒီအကြမ်းဖက်အဖွဲ့ကြီးတွေနဲ့ဒါအသက်ဆက်ဆက်ဆွေးနေတဲ့ဥစ္စာရှိတယ်သူတို့ရဲ့ဒါနိုင်ငံရေးမျိုးလုံးတွေပေါ့ကြာနော်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဒေကြတာတခုကတော့ ကျောင်းအင်းနစ်တဲ့ပြည်ပြည်မှာနော်အဲ့ဒီဘင်္ဂလားဒေ့ရှ်လေကန်နဲ့နည်းနည်းနီးတာပေါ့အဲ့ဒီဘူရီယံနဲ့မောင်တော်မျိုးနဲ့အစအဲ့ဒီမောင်တော်မျိုးနဲ့ပြည်မှာဖြစ်တဲ့ပြည်ပြည်မှာဗမာတပ်မတို့ဖက်ကနေဖြေဦးကြဆုံးကြဒါနဲ့ကျွန်တော်တို့ဘက်ကမြင်းမြင်း
တနင်္ဂနွေနေ့မှာလဲဘူရီတောင်မြို့နဲ့တရက်ပြင်းကြေးရွာနီးမှာသမတော်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်သီခါကြဆုံးမှုတွေရှိခဲ့တယ်လို့သမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွဲဘက်တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါတယ
်ဒီစောက်ပြန်တဲ့ကဲမှာတရက်ပြင်းမှာတော့ဒီတက်ကနေပြန်လောင်းလာလောက်ရတယ်ပေါ့ဆီကကြရလို့မရှိပါဘူးကျွန်တော်ဘက်ကလည်းဟိုကြာဖုံးရဆီကကြရမှာရှိပါတယ်ဗျ
တမတော်သတင်းထုတ်ပြန်ရေးအဖွဲ့အနေနဲ့နှစ်ဖက်ကြဆုံမှုစီးရင်အသေးစိတ်ကိုငင်းချမ်းရေးလုပ်ငန်းစဉ်အခြေအနေရထုတ်ပြန်မှာမဟုတ်ဘူးလို့လည်းဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်တမတော်ဘက်ကပြောဆိုတဲ့အလောင်းကားလောင်းဟာအေအေတပ်ဖွဲ့ဝင်တွေမဟုတ်ပဲလက်နက်ကြီးထိမှန်တိုက်ဆုံသွားတဲ့ချာကေရွာနဲ့ဖုံညိုလက်ကျေးရွာကကျေးရွာသားတွေဖြစ်တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဗမာတမတို့ဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒါပြောကြားချက်ကိုချုံပတ်ရလို့ရှိရင်တော့နော်သူတို့ကနေပြီးတော့ဒီယူနီဖောင်းကဟိုအလောင်းကားလောင်းသိရှိရမယ်တဲ့ဆိုပြီးတော့ပြောတယ်အဲ့ဒါဖြစ်နိုင်ခြေရှိတာကစစ်တုံးရဲနေ့မှာသူတို့လက်နက်ကြီးနဲ့ခလန်းပြလို့ပြေးသွားတယ်အဲ့ဒီရှာကျေရွာကဘင်္ဂလီအမျိုးသမီးတယောက်နဲ့ပုံမလဲရွာကဘင်္ဂလီအမျိုးသား၄ယောက်ကိုအလောင်းတွေဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်ဗျ
မနေ့ကတရက်ထဲမှာဘူရီတောင်မောင်သောနဲ့ရတိတ်တောင်မြို့နယ်ထဲမှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်မြမတမတော်ဘက်က20ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုပေးမယ်လဲတီးခြားသိမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြားဆောက်ရဲကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်မှာရခိုင်တမတော်ပေါ်နေနေစစ်စီရေးလှုပ်ဆောင်သွားဖို့ကိစ္စကိုနိုင်ငံတော်သမ္မတရုံးကနေညွှန်ကြားပြီးတိုက်ပွဲတွေဆက်ဆိုက်ဖြစ်ပွားလာနေတာပါမြန်မာစစ်တပ်နဲ့အေအေလက်နက်ကန်အဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်ဘူရီတောင်ရတိတ်တောင်ဘုံလုံးကျုံမြို့နယ်တွေဘက်မှာရွာသား9000ကျော်ဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကိုအိမ်ပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှမ်းမှာတော့တမရယုံသတင်းစာရှင်းလင်းပွဲအတွင် BBC မြန်မာပိုင်းသတင်းဌာနရဲ့ Facebook တိုက်ရိုက်ထုတ်လွှင့်ချက်မှာရုပ်ပြောင်ပုံတွေပါသွားတဲ့အပေါ်တောင်းပန်ဖို့တမရယုံကသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်သတင်းမီဒီယာကောင်စီက BBC သတင်းဌာနကိုခေါ်ယူထားတယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဇန်နဝါရီ9ရက်နေ့ကလုတ်တဲ့တမနာယုံနှစ်ပတ်တကြိမ်ပုံမှန်သတင်းစာရှင်းလင်းပွဲကို BBC မြန်မာပိုင်းက Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်အတွင်းတမနာယုံညွှန်ကြားမှုချုပ်ဦးစောထီးရဲ့မျက်နှာမှာဗီဒီယိုအဖက်ရုပ်ပြောင်ပုံတွေပါဝင်သွားတဲ့ပတ်သက်ပြီးပြန်တောင်းပန်မှုတမနာယုံကမြန်မာသတင်းမီဒီယာကောင်စီကိုဇန်နဝါရီ9ရက်နေ့မှာစာပို့တိုင်ကြားထားတာပါဒီတိုင်ကြားစာနဲ့ပတ်သက်ပြီးကြာပတင်းဒီမှာဆွေးနွေးဖို့ BBC သတင်းဌာနကိုခေါ်ထားတယ်လို့မြန်မာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုပြောပါတယ်
အဲ့ဒါမြတ်ဖြတ်မှာအစည်းအဝေးမှာခေါ်ထားပါတယ်ဖိတ်ထားတယ် complaint committee အဲ့ဒီကိစ္စသူတို့တိုင်ထားတာသူတို့တိုင်တဲ့စကားနဲ့တစ်ဖက်ကဘာပြန်ဖြေမလဲပေါ့ဥပဒေအရညှိနှိုင်းပေးရမှာပေါ့အယုံမဟုတ်ဘူး BBC ကိုခေါ်ထားတယ်နော် because BBC ရဲ့သဘောထားသူပြောပြမယ်သူတောင်းပါမယ်သူပြန်ဖြေရှင်းမယ်ဆိုတာပြီးတာပါပဲ
အဲ့ဒီဇန်နဝါရီ9ရက်နေ့ကတိုက်ရိုက်ထုတ်လွှင့်ချက်ဗီဒီယိုဖိုင်ကိုတော့ BBC မြန်မာပိုင်းသတင်းဌာနကချက်ချင်းပြန်ဖြတ်လိုက်ပြီးအခုလိုဖြစ်သွားတဲ့အတွက်ဝန်ထမ်းကြောင်အဲ့ဒီနေ့တရက်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီ13ရက်နေ့မှာတော့သက်ဆိုင်သူတွေကိုတောင်းပန်တဲ့အကြောင်းထပ်မံထုတ်ပြန်ထားပါတယ်။သတင်းမီဒီယာကောင်စီအနေနဲ့ကတော့ဒီလိုမျိုးနောက်ထပ်မဖြစ်အောင်တားမြစ်မယ်လို့အုံချန်ကပြောပါတယ
်။ဒီသမရယုံကညွန်ကြိုင်းမှုတို့ပြောက်ကဲတဲ့သရှင်ပွဲရုပ်ပုံသဏ္ဍာန်ကိုပုံဖြတ်ပြီးတော့ဟိုစကားပြောရတော့သူ့ရဲ့ဒိဋ္ဌာကိုထိပါကြတာပေါ့လေအဲ့တော့သူတွားပြီးတော့စော်ကားတယ်လို့ဖြစ်တော့ကိုယ့်ဘက်ကကြပြန်တောင်းမှာမှာပေါ့ဒီပို့ဆိုနောက်ဒါမျိုးမတင်မို့ဒါစကားမရမှာပေါ့ဒါတော့ပဲရှိပါတယ
်ဒီလိုဆွေးနွေးဖို့ခေါ်ထားတဲ့ပတ်သက်ပြီး BBC မြန်မာပိုင်းရဲ့သဘောထားကိုသိရှိရဖို့လန်ဒန်မြို့ BBC ရုံးချုပ်မှာရှိတဲ့ BBC မြန်မာပိုင်းဌာနအကြီးအကဲကိုတယ်လီဖုန်းဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးခင်ဗျာ
တော်ရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်012-32-382-995ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ပြင်သစ်နိုင်ငံကနေကီလိုမီတာ30ကျယ်တဲ့အင်္ဂလိပ်ရေလက်ကြားကိုဆက်လီငယ်လေးတွေနဲ့ဖြန့်လာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်တိုးလာတဲ့ဒီလအစောပိုင်းကအဖြစ်အပျက်ကိုကြီးကျယ်တဲ့အဖြစ်အပျက်ကြီးတစ်ခုဖြစ်ဗြိတိန်အစိုးရကကြေညာလိုက်ပါတယ်။ရေလက်ကြားကိုကင်းလှည့်ရေးစိရေရင်တွေစီလွတ်ထားသလိုရေလက်ကြားတစ်ဖက်တစ်ချက်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေစုပြုံဝင်လာတဲ့အပေါ်အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံအကြောင်း Henry Ridgewell ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင
်။ဥရောပကိုရောက်ဖို့မြေတဲ့ပင်လယ်ကိုဖြတ်လာတဲ့ဒုက္ခတွေကိုပူတွဲပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ကိုင်နေတဲ့ဥရောပသံတမန်အဖွဲ့ကကင်းလက်ရေရင်တွေကိုခေါ်ယူပြီးဗြိတိန်နဲ့ပြင်သစ်နိုင်ငံခြားကအင်္ဂလိပ်ရေလက်ကြားမှဆီလွတ်ထားတာပါ။ပရတိန်နိုင်ငံမှာလာပြီးတော့နိုင်ငံရေးခလုံးခွင့်တောင်းခံကြတဲ့အကြောင်းရင်းကိုပြည်ထောင်စုဝန်ကြီးဆာဂျစ်ဂျာဗစ်ကအခုလိုမေးခွန်းထုတ်ပါတယ
် If you are a genuine asylum seeker then why have you
တကယ်လို့ရိုးရိုးသားသားခလုံးခွင့်တောင်းနေဆိုရင်သူတို့ပထမဆုံးရောက်တဲ့ပြင်သစ်နိုင်ငံမှာဘာကြောင့်ခလုံးခွင့်မတောင်းကြတာလဲပြင်သစ်ဟာလုံခြုံဘေးကင်းတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာဘယ်သူမှငြင်းမှာမဟုတ်ပါဘူ
းပြည်ခဲ့တဲ့3လအတွင်းအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးတော့ပရတိန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးပမ်းသူ400ကျော်ရှိတယ်လို့အစိုးရကပြောပါတယ်လေမုတ်သွင်းထားတဲ့လှင်ငယ်တွေနဲ့ဆောင်းနှင်းကြီးမှာဖြက်ကူးလာတာမျိုးလည်းမကြာခဏတွေ့ရသလိုအများစုကအီရန်နိုင်ငံကဖြစ်ပါတယ်။တဟာအငြင်းနဲ့ရင်ဆိုင်ရတဲ့ခရီးလမ်းလည်းဖြစ်ပါတယ်။အင်္ဂလိပ်ရေလက်ကြားဟာလိုင်းကြီးပြီးတော့လေထန်သလိုတင်မောသွားလာမှုအများဆုံးရေချောင်းလမ်းတစ်ခုလည်းဖြစ်ပါတယ်။နိုင်ငံရေးခလုံးခွင့်တောင်းခံကြတဲ့သူအများစုဟာအသက်အငယ်ကိုစတေးပြီးတော့အင်္ဂလိပ်ရေလက်ကြားကိုမဖြတ်ပါဘူး။အများစုကလေချောင်းကနေရောက်လာကြတာပါ။တချို့ကလည်းဗြိတိန်နိုင်ငံထဲဝင်လာတဲ့ truck ကားတွေအောက်မှာပုံခိုပြီးတော့လိုက်လာကြတာပါ။ပြင်းတဲ့ဖက်ကစစ်ကံမှာလုံခြုံရေးတွေတိုးမြင့်လိုက်တဲ့အတွက်ရေလက်ကြားကိုလှင်ငယ်တွေနဲ့ဖြတ်ဝင်ဖို့ကြိုးစားလာကြတာဖြစ်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တို့လက်ကနေလွန်ခဲ့တဲ့3နှစ်ကထွက်ပြေးလာတဲ့နိုရူဟာဒီအိုယာခါလီကတော့ရေခဲခန်းပါတဲ့ကုန်းနင်းကားတွေကနေပရိတိန်နိုင်ငံထဲခိုးဝင်လာတာပါ။အဲ့ဒီတုန်းကသူအသက်16နှစ်သားရှိပါသေးတယ
်။ When it starts and he started to fetch. That was two calls like we were just like hugging each other and sit in the middle of the lorry when he opened the door we just
kaase no ro ka re ga yike kan le sa bi e la ba de a e tat ta aw ka re ma tiao ne tiao pwe phwe bi lai la ga ja da ba ka ya lo da ga phwin lai da ne jano ro de jo de khong cha bi thwet pye ja da ba naw song we pye la ma bo yauk do ye re ga la phan na khan ga ya ba de
tu ga ro nai nga ye khlong khwin ya ga ba de ခန်းလို့ခေါ်တဲ့ဒုက္ခတဲ့ကုညီရဲ့ကိုရက်ကသူ့လိုအုတ်ထင်းလို့မပါတဲ့ဒုက္ခတဲ့ကလေးငယ်တွေအတွက်နေရေးပညာသင်ကြားရေးနဲ့အခြေခံလိုအပ်ချက်တွေထောက်ပံ့ပေးပါတယ်။အခုလိုဒုက္ခတဲ့တွေအလုံးရင်းနဲ့ဝင်လာတာကိုအစိုးရဘက်ကတုံ့ပြန်ဆွဲပုံကနိုင်ငံရေးကြောင့်ဖြစ်တယ်လို့ခန်းအဖွဲ့က Bridget Chapman ကအခုလိုပြောပါတယ
်။ It's a crisis in that people are being forced to put their lives at risk to make a claim for asylum that's
နိုင်ငံရေးခလုံးဝင်ရဖို့အသက်အန္တရာယ်ကိုပမာဏမထားဘဲနဲ့ရောက်လာရတဲ့အခြေအနေတွေဟာလက်ခံနိုင်စရာမရှိတဲ့ဖြစ်ရပါဒါပေမဲ့ခုဟာက2လခွဲအတွင်းမှာဒုက္ခသည်ပေါင်း250လောက်ရောက်လာရတဲ့အခြေအနေကိုပြောနေတာပါဒါကအကြက်တဲမဟုတ်ပါဘူးအာနာရှိရဲ့တချို့လူတွေကြားမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ဘသူကသဘောထားအတင်းမှဆုံးဖြစ်မလဲဆိုပြီးလောက်ကင်ပြနေတာအတော်များများတွေ့ရပါတယ်ဘာဖြစ်လို့လဲဆိုတော့ခေါင်းဆောင်ဖြစ်နိုင်မဲ့အခွင့်အလမ်းရဖို့အပြိုင်လုပ်ပြနေတယ်လို့ကျမထင်ပါတယ်။ဒါဟာလူအသက်တွေကိုယင်းပြီးနိုင်ငံရေးအရာကစားနေကြတယ်လို့ကျမတော့မြင်ပါတယ်
။အဲ့ဒီလိုဆွဆွဲချက်တွေကိုအစိုးရကတော့ညှင်းဆိုပါတယ်။ကင်းလက်ရည်ရင်တွေဆီလို့ရတာဟာလဲလူမောင်ခိုတင်ဖို့မဲ့လူတွေနဲ့ရွှေပြောင်းဝေရောက်သူတွေကိုအဲ့ဒီလိုအနေများတဲ့ခီးလက်နဲ့ထွက်မလာနိုင်အောင်တားမြစ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတချို့ဒုက္ခသည်တွေကတော့သူတို့ကိုကင်းလက်ရည်ရင်တွေကယ်တင်လိုက်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တီခီးကိုပို့ပြီးတော့အသုံးပြုလာလိုက်မယ်ဆိုတဲ့သတိပေးချက်တွေလည်းရှိနေပါတယ်ရှင်
။နားလောင်ပါရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာVOA Burmese News မှာလည်းအချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ပြီးတော့နှားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ16ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအဝလွန်ခြင်းနဲ့စီးကျူသွေးကျူဆက်ဆက်နေတဲ့အကြောင်းနဲ့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
စိတ်မကောင်းစရာပဲပြောမှာပေါ့နော်။ဒီကနေ့အခြေအနေကြည့်လို့ရှိရင်ငင်းငန်ရေးအလားအလားကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာတိုင်းသားပြည်ထနာနဲ့အိန္ဒိယနမူနာဆိုတဲ့ပေါ်1990ပြည့်ရေကောက်ပွဲပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်1949ခုနှစ်ကဖွဲ့စည်းခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ကြီးကနေAmerican ပြည်အောင်စုနှုတ်ထွက်ခြင်းတဲ့အကြောင်းသမ္မတ Donald Trump ကသူ့ရဲ့အနီးအနားကအရာရှိတွေကိုနေရာတော်များများမှာပြောဆိုခဲ့တယ်ဆိုပြီး New York Times သတင်းစာမှာရေးပါတယ်။သမ္မတ Trump ကိုယ်တိုင်လည်းနေတိုးအဖွဲ့ကြီးအပေါ်တခါတည်းရန်လူသိရှင်ကြားဝေဖန်ပြောဆိုနေတာလည်းဖြစ်ပါတယ်။နိုင်ငံသားကြီးကျွမ်းကျင်သူတွေကတော့ American ပြည်အောင်စုနေတိုးမဟာမိတ်ကနှုတ်ထွက်မယ်ဆိုရင်ဒီအဖွဲ့ကြီးကိုတလျှောက်လုံးဝေဖန်နေတဲ့ရုရှားသမ္မတ Vladimir Putin ဝမ်းသာအောင်အကျိုးပြုတယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုပါတယ်။VOA တန်တမန်ရေးဆိုင်ရာသတင်းတောက်စင်ဒီစိန်သတင်းပေးပို့တာကိုကိုသိန်းထိုင်ဦးကပြောပြပါအောင်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း80လုံးနေတို့မမိတ်အဖွဲ့ဟာတည်ငြိမ်ရေးအတွက်အဓိကတောက်တိုင်တစ်ခုဖြစ်တဲ့ဆိုတော့အမေရိကန်သမ္မတတွေဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကလွှတ်တော်အမတ်တွေတည်ငြိမ်တကြွတည်းရှုမြင်ခဲ့ကြပါလေ။ဒါပေမဲ့လည်း2016သမ္မတရွေးကောက်ပွဲမဲဆွဲကာလကလေးကဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေကဒီမမိတ်အဖွဲ့ကြီးနဲ့ပတ်သက်လို့ပါတီနဲ့စလုံးတင်ရင်တကြောထဲရှုမြင်ချက်တွေနဲ့ကွဲလွဲနေခဲ့ပါလေသူကအခုလိုပြောခဲ့တာပ
ါ Let me tell you NATO is obsolete it was 67 years
ago over 60 ဟာလက်ရှိအခြေအနေတွေနဲ့မကိုက်ညီတော့ပါဘူး68နှစ်ရှိပြီနှစ်ပေါင်း60ကျော်အိုမင်းနေပြီနိုင်ငံတော်တော်များများကအကြမ်းဖက်မှုရန်ကိုတိုက်ဖြတ်ဖို့ဖွဲ့စည်းထားတာမဟုတ်ပဲဆိုဗီယက်ပြည်ထောင်စုဆိုတာကိုကာကွယ်ဖို့ဖွဲ့ထားတာပါဆိုဗီယက်ပြည်ထောင်စုဆိုတာလည်းမရှိတော့ပါဘူး
သမ္မတရွေးကောက်ပွဲကာလကလေးကနေတို့မမိတ်အဖွဲ့ဟာခင်မမီတော့ဘူးလက်ရှိအခြေအနေနဲ့မကန့်ညီတော့ဘူးဆိုပြီးဒေါ်နယ်ထရန့်ကပြောဆိုခဲ့တာပါဥရောပမမိတ်နိုင်ငံတွေဘက်ကသုံးစိတ်ပုံပြီးထက်ဝင်ဖို့ကိုလည်းသူကထက်ခါတလဲလဲတိုက်တွန်းပြောဆိုနေခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လနေတို့ထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုအခုလိုထပ်ပြီးပြောခဲ့ပါတယ
် For years presidents have been coming to these meetings and talked about the expense the tremendous expense for the United States
and the DC way ကိုလာတဲ့သမ္မတတိုင်း၃ဈေးကိစ္စကိုပြောခဲ့ပါတယ် American ပြည်ထောင်စုအတွက်၃ဈေးနဲ့ပတ်သက်ပြီးပြောခဲ့ကြသလိုတိုးတက်မှုတွေလည်းရရှိခဲ့ပါတယ်အဖွဲ့ဝင်တိုင်းကသူတို့ပေးထားတဲ့ဂရီတွေအတိုင်းရေရှည်ထည့်ဝင်ဖို့ပြောဆိုခဲ့ကြတာပါအရင်ကမတွေးဘူးတဲ့အခြေအနေအထိတိုးမြင့်နိုင်အောင်သူတို့လုပ်ကြပါလိမ့်မယ
်အင်္ဂါနေ့က New York Times သတင်းစာပါရေးသားချက်နဲ့ပတ်သက်ပြီးလေ့လာသူတွေကတော့လက်ရှိကာကွယ်ရေးဝန်ကြီး James Matrix ရာထူးကထွက်သွားတဲ့အခါမှာနေတိုးရဲ့အနာဂတ်အတွက်ပိုစိုးရိမ်စရာဖြစ်မယ်လို့သုံးသပ်ပြောဆိုကြပါလေ။ Atlantic Council ကလေးလာသုံးသပ်သူတူဖြစ်တဲ့ Mark Simagowski က Skype ကနေအခုလိုပြောပါလာ
တယ်။ I think Secretary Mattis was the primary brake on President Trump's ambitions.
တမန်တော်ရဲ့ဂျီမန်ဂျက်တွေနောင်နေတိုးဖာမိတ်အဖွဲ့ကထွက်ဖို့ဆန္ဒတွေကကာကွယ်ဝင်ကြီးဂျိမ်းမက်တစ်ရှိနေလို့အထောက်မမြောက်သေးတာဖြစ်ပါတယ်ဂျိမ်းမက်တစ်မရှိတော့ဘူးဆိုရင်နေတိုးကနေနှုတ်ထွက်တဲ့လဲဆက်ပါနေတာအကျိုးမရှိဘူးလို့မြင်တဲ့သမ္မတထရမ့်နဲ့စိုးရတဲ့ကလူတွေအတွက်အခွင့်အရေးကြီးတရက်လို့ပြောရမှာပါပဲ
နေတိုးမာမိတ်အဖွဲ့ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုပဲအကျိုးအမြတ်ရသွားစေလိမ့်မယ်ဆိုပြီး Maksimagovsky ga tri beraba.
It would be a significant gift to him and he would see it as an open invitation.
Vladimir Putin တို့လက်ဆောင်ကြီးတစ်ခုပေးလိုက်တယ်ဖြစ်သွားပါလိမ့်မယ်။နောက်ဥရောပကိုရုရှားကကျူးကျော်လာအောင်လမ်းပွင့်ပေးလိုက်လို့ဖြစ်သွားပါလိမ့်မယ်
။နေတို့မာမိတ်ဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုရဲ့မျိုးသားလုံခြုံရေးနဲ့ကမ္ဘာတည်ငြိမ်ရေးအတွက်ဘလောက်ရေးကြီးတယ်ဆိုတာကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေအနေနဲ့သင်္ကေတသဘောပဲဖြစ်ဖြစ်မဲခွဲဆုံးဖြတ်ပြီးသမ္မတဒေါ်နယ်ထရန့်ကိုအကြောင်းကြားသိနေပြီလို့လဲကျွမ်းကျင်သူတချို့ကသတိပေးပြောဆိုနေကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာအဝလွန်ခြင်းနဲ့စီးကျူသွေးကျူရောဂါဆက်ဆက်နေတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်ပါရှင်
အမှန်ရှိတဲ့ကိုလေးချင်းတဲ့အစမတန်မြင့်တက်နေပြီးအဝါလုံယောဂရှိနေတဲ့သူတွေဟာနှလုံးယောဂ၊သီးတူယောဂနဲ့စီးကျူသွေးကျူယောဂတွေဖြစ်ဖို့အခွင့်အရေးများလာပါတယ်။အဝါလုံညင်းနဲ့စီးကျူသွေးကျူယောဂရဲ့ဆက်ဆက်မှုကိုမေးကြည့်တဲ့အခါမှာတော့ Grand Hanta International Hospital မှာဓာတုနှင့်ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဖြစ်သူဒေါက်တာဒေါ်သင်းသင်းလှိုင်ကအခုလိုပြောပါတယ်။
အဆီဓာတ်တွေများလာနေတယ်အဲ့အဆီ tissue တွေကနေပြီးတော့ cytokine လို့ခေါ်တဲ့အဲ့ဓာတ်တွေထုတ်ပါတယ်အဲ့ဒီလိုမျိုးဓာတ်တွေကကျမတို့ကိုယ်ခန္ဓာထဲမှာရှိတဲ့မုတ်ချိုအိမ်မှာရှိတဲ့ insulin ထွက်နှုန်းတော်၎င်းထွက်လာတဲ့ insulin အစွမ်းဓာတ်တွေကိုတော်၎င်းသူကကျဆင်းစေတယ် insulin ရဲ့ပုံမှန်လုပ်ငန်းကဒီကျမတို့ရဲ့သွေးကြောလေးတွေမှာရှိတဲ့တခြားအချို့ဓာတ်ကိုပုံမှန် level ဖြစ်အောင်သူကထိန်းပေးတယ်ဒါပေမဲ့ insulin ကောင်းကောင်းလုပ်မလုပ်တော့ဘူးဆိုလို့ရှိရင်ဒီတခြားတွေကရှိတဲ့နာထက်သွေးထဲမှာပို့ပြီးတော့အချိန်ပြည့်ရှိလာတဲ့အခါမှာသွေးချိုဆိုတာဖြစ်လာတယ်သွေးချိုကဒီသွေးထဲကနေပြီးတော့ကြောက်ကွက်ကိုရောက်တဲ့အခါမှာဆီးဖြစ်ပေါက်သွားတဲ့အခါမှာဆီးထဲမှာလည်းဓာတ်ပါလို့ရှိရင်ဆီးချိုဆိုတာဖြစ်လာတယ်
ကိုယ်လေးချိန်ပမာဏချင်းတူပေမဲ့အရက်ရှည်တဲ့သူတွေကအဝမလွန်ပဲအရက်ပုတဲ့သူတွေကအဝလွန်နေတာမျိုးကြုံတွေ့ရလေရှိပါတယ်အဝလွန်ခြင်းရှိမရှိကိုကိုယ်လေးချိန်ပမာဏနဲ့အရက်အမြင့်တို့ကိုအချိုးချပြီး BMI လို့ခေါ်တဲ့ကြီးညွှန်းငိမ့်နဲ့တိုင်းတာရတယ်လို့ဒေါက်တာဒေါ်သင်းသင်းလှိုင်ကပြောပါလေ
အရက်ဆိုရင်စင်တီမီတာဒါမှမဟုတ်လို့ရှင်ပေနဲ့ဟိုဟာနဲ့လက်မနဲ့တိုင်းမယ်အဲ့ဒါရဲ့နောက်ပြီးတော့ခုနကတော့ကိုယ်လေးချိန်တိုင်းတာလို့ရတယ်ကီလိုဂရမ်ဒါမှမဟုတ်လို့ရှင်ပေါင်အဲ့နှစ်ခုရလာတဲ့ကိုယ်လေးချိန်နဲ့အရက်နဲ့ကိုတိုင်းတာပြီးတွက်ချက်ထားတဲ့ body mass index အတူအားဖြစ်ဆိုရင် BMI အဲ့ဒီဟာကိုကျမတို့လွယ်ကူစွာတွက်ချက်လို့ရတယ်တယ်လီဖုန်းရှိတဲ့ဒီတိုင်းမှာအင်တာနက်မှာ BMI calculator လို့တွက်ချက်တာလို့ထည့်လိုက်လို့ရှင်ခုနကျမရဲ့အရက်ကျမရဲ့ကိုယ်လေးချိန်ကိုထည့်လိုက်လို့ရှင် BMI ဆိုတာထွက်လာတယ်ပေါ့နော်အဲ့ပါမှာကျမချမ်းမကြီးခွေကြီးရပြောထားတာချမ်းမတဲ့အရက်နဲ့ရှိတဲ့ကိုယ်လေးချိန်ဟာ18.5 ကနေ 24.6 လို့သတ်မှတ်ထားတယ်။25ထက်ကျော်သွားလို့ရှင်ကိုလေးချိန်ပိုတယ်။30ထက်ကျော်သွားလို့ရှင်အဝလွန်နဲ့35ထက်ကျော်သွားရင်ဆိုးရွားစွာအဝလွန်လေလို့သတ်မှတ်ထားတယ
်။ကိုကုတ်ကအဝလွန်နေပြီလို့သိလက်ရတဲ့အခါမှာကိုလေးချိန်ရှော့ချခြင်းတဲ့သူတွေဟာနေ့စဉ်စားတောက်နေတဲ့အစားအသောက်ပမာဏကိုအစမတန်ရှော့ချလေရှိကြပါလေ။အစားအသောက်တိုင်းကိုရှော့ချစရာမလိုပဲအမြင့်ထက်ကျွယ်ဝတဲ့အစားအစာတွေကိုများများစားသုံးပေးဖို့လိုတယ်လို့ Grand Hanta International Hospital မှာအဟာရပညာရှင်ဖြစ်သူဒေါက်တာမေဖူးစုံကပြောပါလဲ
ကျမတို့ healthy eating plate ကိုစားပြီးဆိုလို့ရှိရင်ကျမတို့ပကံများပေါ့နော်ဒါနိုင်ငံတကာမှာသတ်မှတ်ထားတာ9 inch ရှိတဲ့ကိုယ်လမပတ်လည်ပကံရှိတဲ့ဟာကို standard ယူထားပြီးတော့ပကံရဲ့တဝက်ပေါ့နော်တဝက်ကိုကျမတို့ fiber ပါတယ်အဓိက fiber တွေပါတယ်ဟင်းဟင်းရက်တွေကိုနေရာပေးပြီးတော့ကျန်တဲ့ပကံ၄ပုံ၃ပုံကျမတို့ carbohydrate carbohydrate ပါ carbohydrate ရဲ့အဓိကအစားအစာဖြစ်တယ်သမီးမစားရင်ကျမတို့ခေါက်ဆွဲစားမယ်ကြာစံစားတယ်မိုးရင်းကားဘတ်စားတယ်ညက်ခေါက်ဆွဲစားတယ်နောက်စံကြုံအခြေခံပြီးလုပ်ထားတဲ့အစားအစာတွေနောက်ပါမုတ်ပိတ်မုတ်တွေနောက်အခုမြန်မာနိုင်ငံမှာဆိုမြန်မာလူမျိုးတွေစားတဲ့ကောင်းကြီးနဲ့ကောင်းကြီးအခြေခံပြီးဒါလုပ်ထားတဲ့မုတ်တွေဒါတွေအားလုံးကကျမတို့ပကံရဲ့၄ပုံ၃ပုံမှာပဲနေရာယူတင်တယ်နောက်ကြံတဲ့ပကံရဲ့၄ပုံ၃ပုံကြားကျမတို့အသားချက်ပေါ့နော်
အစီအစာရဲ့အဝလွန်ယောဂဖြစ်နိုင်တယ်လို့ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ဂစီဓာတ်တွေကိုအလွန်ကျုံစားသုံးခဲ့မယ်ဆိုရင်လေကိုယ်လေးချိန်မြင့်တက်လာနိုင်ပါတယ်။တခြားတဲ့များတဲ့အစားအသောက်တွေကိုအလွန်ကျုံစားသောက်ခြင်းဟာအဝလွန်ယောဂနဲ့စီးကျူသွေးကျူယောဂတွေကိုဖြစ်စေနိုင်တယ်လို့ဒေါက်တာမေဖူးစွန်ကပြောပါတယ်
။ဒီ fast food တွေကျမတို့ပြီးတော့ attitude ကပါအပူဆောင်ထားကြပါတယ် energy drinks တွေနောက်အသင့်သောက်ဖြော်ရည်အရန်ကိုနေရာယူလာကြ။ဘာကြောင့်လဲဆိုတော့တို့ကဈေးလဲတက်တာတယ်။နောက်တစ်ခါကျတော့လွယ်လွယ်ကူကူနဲ့လည်းရတယ်။အဲ့တော့ကျမတို့ဥပမာပြောရရင်စာချက်နေတဲ့ចောင်းသားတယောက်အလွယ်တကူပေါ့နော်ចောင်းသားရိုက်ပဲဖြစ်ဖြစ်အမုတ်ဆိုင်ပါပဲဖြစ်ဖြစ်ဝ ဝယ်တောက်လိုက်တဲ့ဒီ energy drinks လို့ပြောရဲအင်အားဖြည့်အချိုကြီးတွေအများဆုံးပဲကျမတို့အချိုရက်တွေအရင်အောင်လုပ်ခဲ့အောင်လို့ခါကျမတို့ shake တဘူးတောက်လိုက်တယ်မှာလက်ဖက်စာစုံနဲ့ပေါ့နော်တကြား73စုံ14စုံလောက်ထိခန္ဓာကိုယ်ရဲ့သွေးထဲကိုတကြားတစ်ဖြည့်ရောက်သွားတယ်အဲ့တော့ကျမတို့နိုင်ငံတကာမှာသတ်မှတ်ထားတာဒီတကြားစားသုံးမှုကအပိုဆောင်တကြားစားသုံးမှုဒီတရက်ကိုလက်ဖက်စာစုံ6စုံ24 gram နဲ့မပိုသင့်ဘူးပိုလာပြီဆိုတာနဲ့များအဲ့လိုပါဒီနောက်ပိုင်းတဖြည်းဖြည်းနဲ့စားလဲစားတယ်ပြန်လဲမတုံးဆိုလို့ရှိရင်ကျမတို့ခန္ဓာကိုယ်မှာစုဆောင်းတာတွေများလာပြီးတော့ကျမတို့အဝါလုံး overweight အရင်ဖြစ်တယ် obese အဓိကဖြစ်တယ်မလို့
ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်အဝါလုံးယောဂနဲ့စီးကျူသွေးကျူယောဂဖြစ်ပွားမှုတွေကို short ချပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇဝ
ါမြမလူလူနဲ့ကျမကြီးကဏ္ဍအပြီးမှာတော့အခုမြမကြီးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတိုင်းဒေသနဲ့ကိုင်းအင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရာမတူကွဲပြားမှုတွေများလို့နဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှဲပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်ဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးတဲ့နောက်မှာငြိမ်းချမ်းရေးအလားအလာပိုပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ကြရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတုတ်တက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါလေလားဒီငြိမ်းချမ်းရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့เนาะဒီကနေ့အခြေအနေကြီးလို့ရှိရင်ညဉ့်ညံရေးအလားအလာကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလည်းကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညဉ့်ညံရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်ပြဿနာခက်ခဲတွေကိုလူလူကပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူးနောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲဘာကြောင့်ညဉ့်ညံရေးအလားအလာဟာပိုမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေတစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွေးညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါ
ဟုတ်ကဲ့အဲ့ဒီနံပါတ်1ချက်ကိုရင်းဆန်းစစ်ပါဆရာအဲ့တော့အဤသွေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတလို့ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲ့တော်တော်များများရှိပါတယ်သို့သောအခက်ခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်ခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy အစိုးရဟာတိုင်းပြည်ရေးကြည့်တဲ့အရာတွေကိုပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းဖြစ်တဲ့တွင်အခက်ခဲတွေဒီဟာအစိုးရအာဏာချက်လို့မြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိစရာသူတို့သုံးသပ်တာရောလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှမျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာမိကုန်းထုတ်ခံရတယ်။ဒါဆိုလို့လုတ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မိကုန်းပေါ့။ဒါခုထိမေးခံနေရတဲ့အတွက်ဒီတန်စရာအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့အကြီးအသေးနဲ့ပတ်သက်လို့တစ်ခုရဲ့ဒီချင်းနေဆွအောင်တမင်းလုတ်နေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်။အဲ့ဒီချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
။အခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြရေးကိုအတိုက်ခံနေကလောက်တာအစင်းလားတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မတော်ကပဲအဓိကဟိုလောက်တာတိုက်ချင်းသ တို့မတိုက်ချင်တယ်သူတို့ပါပဲအဲဒါအစင်လာပေါ့နောက်တစ်ခုကဒီတမရဟယောအရင်ကစစ်ဆိုးရလက်ထယောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြရာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရုံကတော့အိန္ဒိယဘက်ကအခြေပြုတဲ့တပုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင်အေးအေးပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာအေးအေးတော်လုံးလို့လားတခြားအကြောင်းတွေလားဒါမဟုတ်စစ်တကမတိပဲနဲ့ကိုမွေးချသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော်အေးအေးပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တရဲ့အဲတဘောတဘောဘာဟာမိကွန်းထုတ်ဆရာအကြီးကြီးရှိနေတယ်အဲကြောင့်အခုလူတိုက်ပွဲတွေဖြစ်နေခြင်းဟာတမရဘကရောနောက်တခါအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိဆိုတော့အကျက်တဲဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးကျင်းဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်အေးဆိုလို့အေးနဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါတယ်အခုတမရကတစ်ဖက်သက်ပြစ်ခတ်ဆွေးကြီးညာတဲ့လေးလာကိုဆက်သွင်းကြီးညာတဲ့ဆွေးနွေးရမှာအေးအေးထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအစီပိုင်းတွေကိုပဲသူကအဲ့ဒီပြစ်ခတ်ရဆဲတဲ့မှာထက်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါလဲခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရဆဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲ့ကြောင့်အေးပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေသကိုဖြစ်ဖြစ်သူအယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုကျွန်တော်အိန္ဒိယနဲ့နှိုင်းစမိမေ့ကျင်တယ်ဆရာအိန္ဒိယကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တယ် linguistically or ethnically ကဘယ်အများဆုံးတိုင်းပြည်ဖြစ်တယ်တချိန်တည်းမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားတယ်ဆရာသူတို့စီမှာတိုက်ပွဲစုပ္ပစံတွေသိမကြရတော့ပါလားဆရာဘယ်လိုဖြည့်ရှင်းခဲ့ပါသေးသလဲ
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်လပ်ရေးရခဲ့ကဒီနေ့တမိုင်းဟာကျွန်တော်တို့အားကြစရာကောင်းသလိုအိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတမရကရရှိပြီးကိုနိုင်ကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြားပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြင်လွတ်လပ်ရေးရတဲ့အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်သို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အနည်းအားဖြင့်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်အင်္ဂလန်ကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အင်္ဂလန်စစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်လေးရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးတာပြောတာမဟုတ်အင်္ဂလန်ကတပ်ခုနပြောသလိုစစ်တပ်ဟာလည်းတူရီထိတ်ဆုံးတဲ့ပုဂ္ဂိုလ်ရဲ့အမိန့်ကိုနာခံကြတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတမရအကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုဂ္ဂိုလ်ပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်ထိတာဝန်ထမ်းတဲ့လူ2ယောက်နဲ့တူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲပူထမ်းကြတယ်အချိန်ကြာရင်ဒါအားယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတမတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိသလားဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြင်းနေလိုက်ပေါ့နော်ပြောမရမရအဲ့ဒီတည်းမျိုးမျိုးရှိတယ်မှာကောရခတတ်တော်မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတက်တွေကလည်းသူ့ရဲ့အယောင်သူ့အစုံနဲ့အဲဟိုချီတက်စည်ရေးပြတာသူအလုံးဟာစစ်ဦးစီးချုပ်တူရဲ့အမိန့်အောင်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းကြားမှာပြစ်ပြခါလုံးဝမရှိဘူ
းအဲတမရဟိုအိန္ဒိယမှာညောင်းနေတယ်လို့ရောသူကျွန်တော်ဖတ်ရတယ်လို့ကော တက်တွင်ပြိခမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဆန်တို့မနီပူတို့စသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘလို့ရှိပါလဲအိန္ဒိယမှာဗဟိုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအဖြစ်ကောဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြိပက္ခတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျတို့မှလူမျိုးဆိုတဲ့တဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြတယ်ဥပမာဟင်ဒီစကားဆိုရင်ဟင်ဒူစတန်ီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်အခြေခံဥပဒေနဲ့ထိန်းပြီးတော့သူတို့ထိန်းညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကဖက်ဒရယ်စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်နေသူပေးထားတဲ့အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟိုရှင်သန်နေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့စေဖို့မျှော်ကြည့်ရင်မြန်မာနိုင်ငံကငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
เออวันนี้เสียไปเปล่าหมอจันเราก็တော့ปูပြီးတော့မတွေ့ချင်ဘူးเนี่ยကျွန်တော်တို့တော်တော်ဝေးပါလေ
ဥကျော်စံတရဲ့မြမရေးသုံးသက်ချက်အပြီးအခုတော့ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်
လာပါကျွန်တော်ဂျန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့ကနေ့က Premier League ပွဲစဉ်မှာ Manchester United က Spurs ကိုအနိုင်ရပြီးတော့အယားအနီးပြ Solskjaer ဟာအသင်းသမိုင်းမှာအဖွင့်ပွဲစဉ်6ပွဲကိုအနိုင်ရခဲ့တဲ့ပထမဆုံးနီးပြဖြစ်စံချိန်တင်လိုက်ပါတယ်။ Britain Tennis ကစားသမား Andy Murray ဟာတင်ပစုံခွဲစိတ်မှုဒဏ်ရာမဆက်သာတာကြောင့်ဒီနေ့မှာ Tennis ကစားတာကနေအပြီးပိုင်အနိုင်ယူတော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဂျပန်အိုလံပစ်ကော်မတီဥက္ကဋ္ဌတက္ကီရာကိုအောက်ရီလိုက်စားမှုနဲ့ပြည်ထောင်နိုင်ငံမှာဆရာဆွဲလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Liverpool, Chelsea နဲ့ Manchester United တို့နိုင်ရခဲ့ပြီးတော့ Arsenal နဲ့ Tottenham Hotspur တို့ရှုံးသွားပါတယ် Liverpool က Brighton ကို Mohamed Salah တွင်းနဲ့ penalty နဲ့နိုင်ခဲ့တာကြောင့်ဇယားထိတ်ကနေဆက်လက်ဥဆောင်နေပြီးတော့ Chelsea ကလည်း Newcastle ကို2ဂိုးတကိုးနဲ့နိုင်ပါတယ် Arsenal ကတော့ဒီတစ်ပတ်မှာ West Ham ကိုတကိုးကိုးမရှိနဲ့ရှုံးပြီးတော့ Wembley မှာကစားတဲ့ Tottenham နဲ့ Manchester United ပွဲမှာတော့ Man U ကTottenham ကိုတကိုးကိုးမရှိနဲ့နိုင်သွားပါတယ် Man United ကိုကတော့ Rashford က44မိနစ်မှာသွင်းခဲ့တာပါတော်နမဒုတိယပိုင်းမှာခြေပါကိုရဖို့အတွက်ပြန်ပြီးတော့ဖိကစားခဲ့ပေမဲ့မန်ယူကိုသမားဒီဟဲလက်ဆွမ်းပြပြီးတော့ဆက်တဲ့ချိန်ကောက်ွယ်ပေးခဲ့လို့မန်ယူသင်းဟာယာယီနီးပြတဲ့ဆိုရှယ်လက်ထက်မှာ6ပွဲသက်တိုက်အနိုင်ရသွားခဲ့ပါတယ်။ဒါကြောင့်ဆိုရှယ်ဟာမန်ယူသမိုင်းမှာနီးပြအဖြစ်နဲ့ပွဲဥတော့6ပွဲသက်တိုက်နိုင်ရတဲ့ပထမဆုံးနီးပြအဖြစ်စံချိန်တင်နိုင်ခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာဆိုရှယ်ကသူ့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးလိုက်ပါတယ
်။ Team spirit that's the first second of allWe can defend Jonah.
ပထမတစ်ချက်ကတော့အသင်းစိတ်တဲ့ကြောင့်နိုင်ရလိုက်တာပါ။ဒုတိယကတော့ကျွန်တော်တို့အားလုံးခံစားနိုင်ခဲ့ပါလေ။ Jones နဲ့ Lindelof တို့နှစ်ယောက်ချင်း Luke Shaw နဲ့ Ashley Young တို့ကလည်းခြေစွမ်းပြခဲ့ကြပါလေ။ပြီးတော့ကျွန်တော်တို့မှာကမ္ဘာအကောင်ဆုံးဂိုးသမားရှိတဲ့ဒါကိုကျွန်တော်အချင်းချင်းပြောခဲ့ပြုပါလေ။ပြီးတော့ကျွန်တော်တို့ရှေ့တန်းတွေကရမ်းရမ်းပြီးတော့ Rashford ရဲ့ဂိုးတွေကလည်းအကြမ်းကောင်းပါလေ။အဲဒီလိုနေရာကနေဒီလိုကန်နိုင်မှုကတော်တော်ခက်တာပါ။ကျွန်တော်ကသူ့အနည်းတိုင်ကိုကန်မဲလို့ထင်ခဲ့ပေမဲ့ဒီဂိုးကသိကောင်းပါလေ။
ဒီတစ်ပတ်ပွဲစဉ်တွေအပြီးမှာတော့လီဗာပူးက58မှတ်နဲ့ဇယားထိတ်ကဆက်လက်ဦးဆောင်နေပြီးတော့မန်ယူသင်းကတော့41မှတ်နဲ့အဆင့်5နေရာမှာရှိတဲ့အာဆနယ်နဲ့အမှတ်တူသွားပြီဖြစ်တာကြောင့်ဇယားထိတ်ပိုင်းမှာလည်းချန်ပီယံဖြစ်ဖို့ချန်ပီယံလိဂ်ဝင်ခွင့်ရဖို့ကပိုပြီးတော့အကျိတ်နယ်ဖြစ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ဗျာ2018အာဖရိကအကောင်းဆုံးဘောလုံးသမားဆုကိုတော့လီဗာပူးနဲ့အီဂျစ်တိုက်စင်မှုမိုဟာမက်ဆာလာရသွားပါတယ်ဒါဟာဆာလာအနေနဲ့အာဖရိကဘောလုံးဖွဲ့ချုပ်ကချီးမြှင့်တဲ့တင်းနစ်တာအကောင်းဆုံးဘောလုံးသမားဆုကိုနည်းနည်းဆက်တိုက်ရလိုက်တာလည်းဖြစ်ပါတယ်အခုလိုအာဖရိကအကောင်းဆုံးနှစ်စက်တိုက်ရွေးခန့်ရတာနဲ့ပတ်သက်ပြီးဆာလာပြောတာကတော့
Honestly I'm very happy to win it
ဒီစုကိုဒုတိယအကြိမ်ရတဲ့အတွက်ကျွန်တော်အယံဝမ်းသာပါတယ်ကျွန်တော်ယင်းကပြောခဲ့သလိုပဲဒီစုကိုငငယ်လေးလေးကလိုချင်ခဲ့တာပါအခုဆိုရင်နှစ်ကြိမ်ရတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အီဂျစ်အသင်းနဲ့အတူအာဖရိကဖလားရချင်ပါတယ် ကျွန်တော်တို့ကလည်းအရှင်ဖြစ်ကျင်းပခွင့်ရတော့အားလုံးကလည်းစိတ်လှုပ်ရှားနေပြီးတော့ကျွန်တော်တို့နိုင်ငံမှာကစားမဲ့ပွဲကိုအနိုင်ရအောင်လုပ်သွားမှာပါဆာလာဟာသူ့ရဲ့အသင်းပေါ်စီနီဂေါတိုက်စစ်မှုမာနေနဲ့အာဆနယ်တိုက်စစ်မှုအိုဘာမယန်းတို့ကိုကြော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုဖြစ်နေရွေးချယ်ခံရတာဖြစ်ပါတယ်ခင်ဗျာဒီကဲသတင်းဘက်ကစေယုံကနေပြန်ဆင်းလာတဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအခုတစ်ပတ်မှာတော့စေယုံပြန်တက်ရပါတယ်အဒီ1 by 3ရုပ်ဆိုင်မှုပြဿနာကိုခွဲစိတ်ဖို့အတွက်ဘွီနိုဇာရက်စ်မြို့ကစေယုံကိုစနေနေ့ကပြန်တက်ခဲ့တာပါဒါကငူကလေးကစီစဉ်ထားတာဖြစ်ပြီးတော့ခွဲစိတ်မှုလည်းအောင်မြင်တယ်ဆိုပြီးတော့မာရာဒေါနာရဲ့ရှေ့နေကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာတင်းနစ်သတင်းတွေမှာတော့ Australian Open Tennis ပြိုင်ပွဲကိုတင်းလာနေကစတင်လိုက်ပြီးတော့ဒဏ်ရာပြဿနာကြောင့်တင်းနစ်ကစားတာကနေအနားယူတော့မဲလို့ကြေညာထားတဲ့ Andy Murray ဟာပွဲဥဒ္ဓမှာပဲ Spain က Roberto Bautista ကို၅ပွဲအကျိတ်နဲ့ကစားပြီးတော့ရှုံးနေသွားပါတယ် Andy Murray ဟာတင်းပစုံခွဲစိတ်မှုဒဏ်ရာမသက်သာတာကြောင့်သူအနေနဲ့တင်းနစ်ပြိုင်ပွဲတွေကနေဒီနေ့မှအနားယူတော့မယ်ဆိုပြီးတော့ကြီးညာခဲ့တာပါသူအနေနဲ့တော့ Wimbledon Tennis ပြိုင်ပွဲမှာအနားယူဖို့စဉ်းစားထားပြီးမဲ့ Australian Open Tennis ပြိုင်ပွဲကလည်းသူ့အတွက်နောက်ဆုံးဖြစ်နိုင်တယ်ဆိုပြီးတော့ပြောပါတယ် Murray ကလို့ဒဏ်ရာတွေကြောင့် Tennis ကစားတာကနေနားတော့မယ်ဆိုတဲ့အပေါ်မှာဆွစ်ဇာလန်နိုင်ငံက Roger Federer ကတော့
disappointed and thesad and a little bit shocked you know
to know တော့သူနားတော့မယ်ဆိုလို့စိတ်မကောင်းဖြစ်ရလို့စိတ်လဲပြတ်ရပါတယ်ပြီးတော့ဒီတဲ့င်းကြောင့်လည်းတုံ့လုံမိပါတယ်
ဒါပြင်လက်ရှိကမ္ဘာအဆင့်တဲ့ Novak Djokovic ကလည်း
to see him struggle so much and go through so much pain is
သူအနေနဲ့ဒဏ်ရာတွေနဲ့ရုန်းကန်နေရတာမြင်ရတော့သူ့ရဲ့တငယ်ချင်းတယောက်အနေနဲ့ရောကစားပေါ်ပြန်ပဲတယောက်အနေနဲ့ရောစိတ်မကောင်းဖြစ်ရပါတယ်သူနဲ့ကျွန်တော်နဲ့ကနှစ်တော်ကြာကလေးကတငယ်ချင်းဖြစ်ရှိလာခဲ့တာပါကျွန်တော်အတွက်လည်းဘာနဲ့ကြာကောင်းသလိုအားကစားလောကတစ်ခုလုံးအတွက်လည်းစိတ်မကောင်းစရာပါသူ့ကိုလူတွေကသဘောကျကြပြီးတော့သူကတကယ့်ချန်ပီယံတယောက်ပါ Grand Slam ချန်ပီယံတယောက်ဖြစ်သလိုအိုလံပစ်ရွှေတံဆေးလည်းနှစ်ချိန်ရခဲ့ဘူးပါလေ
Andy Murray ဟာ Grand Slam ပြိုင်ပွဲတွေကို Wimbledon နှစ်ချိန် American Open တစ်ချိန်နိုင်ရထားတာဖြစ်ပါတယ်ခင်ဗျာဂျပန် Olympic Committee ဥက္ကဋ္ဌ Tsunakatsu Takeda ကိုအောက်ဒီလိုက်စားမှုနဲ့ပြည်ထောင်နိုင်ငံကတရားစွဲလိုက်ပါတယ်မစ္စတာတကီရာဟာ2020 Olympic ပြိုင်ပွဲကိုတိုကျိုမြို့ကအင်ရှင်ဖြစ်ခွင့်ရဖို့အတွက်လက်ထိုးရာတွေလုပ်ခဲ့တယ်ဆိုပြီးတော့တန်တရာရှိခံနေရတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုအရီလိုက်ဆောင်းမှုကျူးလွန်ခဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့လကစွဲချက်တင်လိုက်တာဖြစ်တယ်ဆိုပြီးတော့ပြင်းထန်တရားရေးအာဏာပိုင်တွေနှိစက်တဲ့သတင်းရင်းမြစ်တွေကဆိုပါတယ်။ဂျပန်အာဏာပိုင်တွေကတော့မစ္စတာတကီရာကို2018ခုနှစ်ကခေါ်ယူစစ်ဆေးမေးမြန်းခဲ့ပြီးတော့အဲ့လိုစစ်ဆေးခဲ့တာဟာပြင်းထန်အာဏာပိုင်တွေရဲ့တောင်းဆိုချက်အရဖြစ်တယ်ဆိုပြီးတော့ကျူတိုသတင်းအေဂျင်စီကတော့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျပန် Olympic Committee ဘက်ကရောတိုကျို Olympic ကျင်းပရေးကောင်တီဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မလုပ်သေးပါဘူးခင်ဗျာ
ကိုရီးယားနိုင်ငံစီစဉ်တင်ဆက်ပေးထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်ဘူယောဘတ်တမ်ကအီးယူပေါ်ဝင်ဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်ကိုလွှတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ထရီဇာမေယာအယုံကြည်မရှိဆိုအတွက်မဲခွဲဆုံးဖြတ်ခံမဲ့ခြေနေနဲ့ရင်ဆိုင်နေရပါတယ်။မနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးခြင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခတ်လီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗင်ကပြောဆိုထားတာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ဘုံခွဲတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း AS စစ်သည်ကြောအဖွဲ့ကပြောဆိုလိုက်ပါတယ်။မန်ဘေ့ချ်မျိုးလည်းကအဓိကဈေးတစ်ခုနီးကင်းလက်ရင်နဲ့ဖြတ်တန်းခြင်းပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲဒေသခံအာဏာပိုင်နဲ့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲခတ်အဖွဲ့တို့ကပြောဆိုထားကြတာပါအမေရိကန်ဆိုရလုပ်ငန်းတချို့ရပ်ဆိုင်ထားအချိန်မှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ်ဥပဒေမူကြမ်းတစ်ရပ်ကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြဖို့ရှိနေပါတယ်ဒါမှမဟုတ်သမ္မတနဲ့အတိုက်ခံဒီမိုကရက်တစ်ဗဏ္ဍာရေး၃စီအတွက်စစ်ဆင်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်အချိန်မှာလစာရမလဲဆိုတာကတော့မရေမရာဖြစ်နေသေးပါအဆိုရလုပ်ငန်းတွေဒီစီတစ်ပိုင်းရပ်ဆိုင်ထားရတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အဆိုရဝန်ထမ်း8000လောက်ဟာလကမရပဲအလုပ်လုပ်ကြရတာဓမ္မမော်ရီလည်းအလုပ်မစင်းမဲ့နေနေကြရပါတယ်အမေရိကန်ပြည်အောင်စုရဲ့ရှင်းနေချုပ်အသစ်ဖြစ်သမ္မတကဆိုပြထားတဲ့ဝီလျံဘားကိုအတည်ပြုသင့်မသင့်ထက်လွတ်တော်တရားရေးကော်မတီမှဒီနှစ်ဒုတိယနှစ်ဖြစ်ဆက်လက်ကြားနာဆက်ဆင်းမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆုပ်ခဲ့တယ်လားဆိုတော့အထူးစုံစမ်းဆက်ဆင်းမှုရောဘတ်မူလာစုံစမ်းနေတာတွေကိုလွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုတော့ပထမနှစ်ဖြစ်ကြားနာဆက်ဆင်းစဉ်မှာလွတ်တော်မှတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေထုတ်လွင်ပေးခဲ့တာဖြစ်ပါတယ်ရှင်VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပ
This program has come to you from the Voice of America, Washington.